မြမအနာပိုင်တွေကလက်ပောင်းရဲမှာမီးလောင်ပုံးတုံးပြီးအကျန်းဖက်နှိမ်နှင်းခဲ့လို့ထိခိုက်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာနဲ့ရှင့်နေကြီးဦးအောင်သိန်းတို့ဟာတာဝန်ရှိသူတွေကိုတရားစွဲဖို့ကြိုးပမ်းရမှာရင်ဆိုင်ရတဲ့အခက်အခဲတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာပထမဆုံးအချိန်မတ်လ26ရက်နေ့ကတင်ပြပြောဆိုခဲ့ကြပါတယ်။ဝါရှင်တန်ခြေဆိုင် Justice Trust အဖွဲ့ကကြီးမှုကျင်းပတဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မန်းရင်ကျင်းနိုင်ကအကြောင်းစုံကိုဆက်ပြောပြပါမယ်ရှင်။
ရှင်ကြီးဦးအောင်သိန်းကလက်ပောင်းတောင်ကျင်းဒီစီမံကိန်းကိုအကြမ်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်လို့တာဝန်ရှိသူတွေဖြစ်တဲ့တည်တည်ရေးဝန်ကြီးဦးကိုကိုနဲ့ရဲချုပ်ဇော်ဝင်းတို့ကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရရှင်းပြသွားပါတယ်။ဒါ့အပြင်ဒီမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်နေတာတွေနောက်ပြီးတရားဥပဒေစိုးမိုးရေးအားနည်းတဲ့အတွက်အထူးသဖြင့်ဒီနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်အလွန်တတိထားဖို့လေဆွေးပြောဆိုဆွေးနွေးသွားပါတယ်။အဲ့
တော့ကျွန်တော်တို့ကဒီပြည်သူ့ဝန်ထမ်းဆိုတဲ့ဝန်ကြီးလေဝန်ဆင့်ပေါ်လေစိုးရဝန်ထမ်းတရားကိုပြည်မှုကြောင်းရတရားစွဲဆိုတော့မယ်ဆိုရင်ကျွန်တော်တို့ချက်ချင်းရခွင့်ပြုမိန်ကြောင်းပါ။အဲ့တော့ကမရာရှိကိုကျွန်တော်တို့ခွင့်ပြုမိန်ကြောင်းပါလေ။တောင်းတဲ့စာကိုရဲစခန်းမှုခွင့်တိုင်ကျမှာတွဲပြီးတော့ကျွန်တော်ရဲစခန်းမှာမှုခွင့်ခဲ့ဖြစ်ပါတယ်။ကျွန်တော်တို့ကဒီခွင့်ပြုမိန်ကြောင်းရင်းနဲ့သမနာကမပေးဘူးဆိုတာလည်းပြီးပါတယ်။ဒါပေမဲ့ဒီစိုးရဝန်ကြီးကိုနဲ့ရဲချုပ်ကိုတရားစွဲဆိုမှုကဘယ်စိုးရလက်ထက်မှာပါဖြစ်ဖြစ်ကျွန်တော်တို့တရားစွဲဆိုမှုကိုခွင့်ပြုခဲ့တာရှိရပါဘူး။ဒါပေမဲ့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ဥပဒေစနစ်မှာတော့လည်းကောင်းဖွဲ့စည်းပွားမှာတော့ပြည်မှုကျေလွန်နေတယ်ဆိုတာအလိုလျောက်ပြည်လုံးခွင့်မရနိုင်ဘူး။အဲ့တော့ကျွန်တော်တို့ကတို့ကျွန်တော်တို့ဒီအမေရိကကိုထွက်လာပြီးကျင်းနှဲ့တော်လို့ရေစခန်းနေပြီးတော့ကျွန်တော်တို့တိုင်ရက်ရေဖွင့်ခဲ့တဲ့ဥဒိဋ္ဌာနကဥသာပြည်တိုင်ရက်ရေဖွင့်တဲ့မှုကိုချက်ချုံးနဲ့မြင်ရတဲ့အတွက်လက်မခံနိုင်ဘူးဆိုတဲ့စာကိုပြန်ကြားခဲ့တယ်ဆိုတော့ကျွန်တော်ပြီးရှိရပါတယ်။ရေစခန်းမှာမှုဖွင့်လို့မရရင်ကျွန်တော်တို့ကမြို့နယ်တရားရုံးမှာဒါရိုက်ကွန်ကရီတ်ဥဒိတ်လျှောက်ခွင့်ကျွန်တော်မှာရှိပါတယ်။ကျွန်တော်တရားရုံးကိုဥဒိတ်ပွားလျှောက်ဖို့ဆိုတာလေဘယ်လိုနည်းမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တွေ့ရှိတာ။အဲ့တော့ကျွန်တော်ဒီကနေပြီးတော့ပြန်သွားတဲ့အခါမှာအမှုဖွင့်လို့မရတဲ့အမှုကိုကျွန်တော်တို့ပြည်တော်စုတရားထွတ်တော်ကျုံမှာစောင့်ကြံတော်ဖြစ်စောင့်ကြံတော်တင်ဖို့ကျွန်တော်တို့ချိုးစားပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအစိုးရဝန်ကြီးတယောက်ကိုတရားစွဲဆိုပိုင်မှာပြည်သူလူထုမှလည်းရှိတယ်ဆိုတာကိုသူတို့ကိုသိချင်ခြင်းပဲ
ဒီဆွေးနွေးပွဲကိုဦးစီးကျင်းပတဲ့ Justice Trust အဖွဲ့ဟာမြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်နေတာနှစ်အနည်းငယ်ပဲရှိပါသေးတယ်မြန်မာအာဏာပိုင်တွေဘက်ကဥပဒေချိုးဖောက်ပြီးဖိနှိပ်တဲ့လုပ်ရက်တွေတရားဥပဒေစိုးမိုးမှုကင်းမဲ့နေတာတွေကိုစောင့်ကြည့်လေ့လာနေပြီးနိုင်ငံတကာအတိုင်းအဝိုင်းကိုအစီအခံတင်ပြနေတာလည်းဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာတကယ့်လက်တွေ့ဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်လို့အမေရိကန်တော်များများမှန်မှန်ကန်ကန်မသိသေးတာကြောင့်အခုလိုဖိတ်ခေါ်ပြီးတယ်လို့အဖွဲ့တည်ထောင်သူတဦးဖြစ်တဲ့ Roger Norman က VOE ကိုပြောပါတယ
် Well I think there are a lot of misconceptions
အခုလာတဲ့သူနှစ်ဦးလုံးဟာနိုင်ငံတွင်းဘာတွေဖြစ်နေလဲဆိုတာတည်တည်ချာချာပြောပြနိုင်သူတွေဖြစ်ပါတယ်အစိုးရရဲ့ဖိနှိပ်မှုတွေကျောင်းသားတပိတ်ကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲတာတွေစစ်တပ်ပိုင်စီးပွားရေးကုမ္ပဏီလေယာဉ်မြေတွေကိုမတရားသိမ်းဆည်းတာတွေကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်သူတွေလည်းဖြစ်ပါတယ်။လက်ပောင်းတော့ကျင်းစီစီမံကိန်းတို့မျိုးကိစ္စတော့အစိုးရဘက်ကတာဝန်ယူဖြေရှင်းနိုင်တာမျိုးမရှိဘူးဆိုရင်နိုင်ငံတော်ဝန်ထောင်နဲ့ချီနေတဲ့လေယာဉ်မြေတင်းစီမှုရေးတွေကိုဘယ်လိုကင်တွယ်မလဲဆိုတာမေးခွန်းရှိလာပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးဖို့လိုတယ်ဆိုတာကိုဥပဒေအကြောင်းအရထောက်ပြဆောင်ရွက်နေတဲ့အခုလိုမြန်မာရှိနေတဲ့တန်ဃာတော်တွေရှိနေတယ်ဆိုတာလည်းအမေရိကန်ပြည်သူတွေကိုသိစေချင်ပါတယ်
American ပြည်ထောင်စုခီးစဉ်တွင်မှဆရာတော်ဦးတိတ်ခညာနာနဲ့ရှင့်နေကြီးဦးအောင်သိန်းတို့ဟာမကြခင်ရပိုင်းတွင်မှနယူးယောက်မြို့ကိုဆက်လက်ထွက်ခွာมาဖြစ်ပြီးတော့ကုလသမဂ္ဂဌာနချုပ်မှတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးဒီမြမအရေးကိုဆွေးနွေးมาဖြစ်ပါတယ်ရှင်